င်္ဂါမှာအုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်တဲ့တခြားတာဝန်ရှိသူတွေခန့်အပ်အစားထိုးတဲ့ပုံစံကိုတရုတ်ကပို့တိုးတက်အောင်လုပ်သွားမယ်လို့တရုတ်တာဝန်ရှိသူတယောက်ကဒီကနေ့ပြောကြားလိုက်ပါတယ်။အမျိုးသားလုံခြုံရေးကိုကာကွယ်နိုင်ဖို့ဟောင်ကောင်ရဲ့ဥပဒေစနစ်တိုးတက်အောင်ဆောင်ရွက်သွားမယ်လို့တရုတ်ကွန်မြူနတီပါတီတာဝန်ရှိသူတွေကဒီတစ်ပတ်ထဲမှာဆုံးဖြတ်ခဲ့ကြကြောင်းဟောင်ကောင်မကာအိုနဲ့အခြေခံဥပဒေကော်မရှင်ညွှန်ကြားရေးမှူးရှန်ချန်ရောင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ခွဲထွက်ရေးအားပေးတဲ့လုပ်ရက်တွေအမျိုးသားလုံခြုံရေးကိုထိခိုက်စေတဲ့လုပ်ရက်တွေကိုတရုတ်အစိုးရကလုံးဝလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်နဲ့မကာအိုတို့မှနိုင်ငံခြားအစိုးရတွေဝင်ဆက်ဖတ်တာနဲ့ခွဲထွက်ရေးနိုင်ငံတော်ပုံကန်ရေးလုပ်ရက်တွေလုပ်နေတာတွေကကနေပြီးတော့အပြေးအဝကာကွယ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရရဲ့ထိန်းချုပ်မှုတွေပိုများလာပြီးလွတ်လပ်ခွင့်တွေဆုံးရှုံးလာပြီလို့ဆိုပြီးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာ၅လရှိနေချိန်မှာအခုလိုမျိုးရှန်ချောင်ရောက်ကပြောကြားခဲ့တာဖြစ်ပါတယ်။